ကျွန်တော်တို့ဗီဒီယိုကိုပြည့်စုံမြောင်းဝင်ပြီတာအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
။ဟုတ်ကဲ့
။ကျွန်တော်တို့ပြည့်စုံမြောင်းခန်းကိုရင်းစုံ2018ခုနှစ်အတွင်းမှာဖြစ်ဖြစ်ခဲ့တဲ့မြန်မာနိုင်ငံရဲ့ရာသီဥတုသဘောအဘေးအန္တရာယ်အခြေအနေတွေကိုကြည့်ရှုတွေ့ချက်ပြီးတော့ကျွန်တော်တို့2019ခုနှစ်အတွင်းမှာမြန်မာနိုင်ငံမှာကြုံလာရနိုင်ခြေရှိတဲ့ရာသီဥတုနဲ့သဘောအဘေးအန္တရာယ်အခြေအနေလေးတွေပေါ့နော်။အားလေးတွေအရင်ဆုံးရှင်းပြပေးပါဆရာ
။ပထမဦးဆုံးဒေတာပေါက်ပြောနိုင်တာကတော့ဒီ2018-2019မှာမြန်မာနိုင်ငံရှိပဲပစိဖိတ်တမုတ်တရာထဲမှာအယ်နီညိုရာသီဥတုဖြစ်နေတယ်။ဖြစ်နေတုန်းမှာနောက်ထပ်ဘလောက်ကြာအောင်ဖြစ်အောင်မလဲဆိုတာကိုလည်း model တွေနဲ့တွေ့တယ်ပေါ့။အဲဒီသုံးလကိုကျွန်တော်တို့ကကမ္ဘာမြောက်ဖက်ချမ်းရင်းဆောင်းရသည်လို့ခေါ်တယ်။အဲ့ဒီကာလအတွင်းမှာအယ်နီညိုကရာနှုန်းပြည့်ပေါ့နော်။ဖြစ်ဖို့အလားလားတည်ကြမှု 90% ရှိ90%ရအောင်ရှိ
။ Okay.
အဲ့တော့2019ဟာအယ်လီညိုနဲ့စမယ်ဆိုတဲ့သဘောပေါ့နော်တခါ February ပြီးတဲ့နောက်မှာ March April ဒါတော့ဥရောပရာသီဥတုနဲ့ပြောရင်တော့ဒါຫນွေဥရာသီပေါ့ Spring ပေါ့ညဒီ Spring မှာလည်းအယ်လီညိုကဆက်ပြေအောင်မယ်ဒါပေမဲ့တေချာမှုကြတော့60%အောင်ရှိရပြောတယ်ဒါကြောင့်2019ရဲ့ပထမနှစ်တွဲဟာအယ်နီညိုရာသီဥတုရှိနေမှာပေါ့
ဟုတ်ကဲ့ဆက်ကျွန်တော်ဖြတ်မိလိုက်ပြစီအယ်နီညိုရာသီဥတုကြောင့်ဘာတွေများတည်ထားသင့်ပါလဲဆရာ
အယ်နီညိုဆိုတဲ့ရာသီဥတုကတော်တော်လေးအရေးပါပါတယ်ပထမတစ်ချက်ကပါလဲဆိုတော့အယ်နီညိုဆိုတာဘာလဲပေါ့နော်အယ်နီညိုဆိုတာဒီပစိဖိတ်သမုဒ္ဒရာမှာအရှေ့ဘက်မှာတောင်အမေရိကတိုက်ရှိတယ်တောင်အမေရိကတိုက်မှာ West Coast ပေါ့နော်ဒီအနောက်ကမ်းရိုးတန်းမှာဒီအထူးသဖြင့်နိုင်ငံနှစ်နိုင်ငံပေါ့ Ecuador Peru ဆိုတဲ့နိုင်ငံနှစ်နိုင်ငံအဲ့ဒီနိုင်ငံနှစ်နိုင်ငံမှာဒီလို Christmas ကာလမှာရင်းနှီးစည်းကြောင်းတွေဝင်လာတာပေါ့နော်အဲ့ဒီရင်းနှီးစည်းကြောင်းကိုသူကအယ်လီညိုလို့ခေါ်လိုက်တာခေါ်လိုက်တော့ဒါကျွန်တော်ဘာလို့ highlight လုပ်ချင်တာလဲဆိုတော့အယ်လီညိုရဲ့ပင်မဒေတာဟာကျွန်တော်နဲ့ဝေးရယ်ဆိုတာဒါလေးကိုကျွန်တော်ပြောချင်တာနော် Now နံပါတ်1ကအဲ့ဒီမှာဖြစ်လာတဲ့အယ်လီညိုဟာအင်အား၃မျိုးလောက်ရှိတယ်။အားအနည်းငယ်ရင်အားအတင်းတင်းရင်အားကောင်းလာရင်ဒါကြောင့်အားနည်းငယ်ဖြစ်မယ်အားအတင်းတင်းဖြစ်မယ်ဆိုရင်တော့ဒီအယ်လီညိုရဲ့ထိခိုက်မှုကကျွန်တော်တို့လိုအရှာတိုက်ကြတော့နည်းလာပေါ့ဝေးလုံးဝကြီးတော့
ဟုတ်ကဲ့
အဲ့တော့ကျွန်တော်တို့ကိုထိခိုက်မှုများဖို့အတွက်အယ်လီညိုဒီအားကောင်းဖို့လုပ်တယ်။ဒါပေမဲ့လက်ရှိဖြစ်နေတဲ့အယ်လီညိုဟာအားမကောင်းဘူး။နော်ဒါလေးတစ်ခုသိဖို့လိုပါတယ်။ဟုတ်ကဲ
့
အယ်လီညိုအားကောင်းရင်ဘာတွေဖြစ်လဲဆိုတော့သာသနာကတော့မကြသေးဘူး။2015-16တုန်းကဖြစ်သွားတယ်။အဲဒီတုန်းကဖြစ်တဲ့အယ်လီညိုကအယ်လီညို of the century လို့ခေါ်လို့ရတယ်။ဒီရာစုနှစ်မှာအားကောင်းဆုံးပဲ။အဲတော့ဖြစ်တာလေအများကြီးပေါ့နော်။အာရှပစိဖိတ်ဒေသနိုင်ငံပေါင်း28နိုင်ငံထိခိုက်မှုရှိတဲ့ထဲမှာမြန်မာနိုင်ငံလည်းပါတယ်ပေါ့။ပထမကတော့ဟိုအပူချိန်ကြီးစမ်းချိန်ကြီးအောင်တင်းတာပေါ့။အပူတန်းခံရတာပေါ့နော်။ဒါဒုတိယကတော့ရေရှားတာပေါ့။တတိယကတော့မီးလောင်တာပေါ့နော်စတုတ္ထကတော့ဒီစက်ပြိုးရေးလုပ်ငန်းမှာအထွက်ရောက်တာပေါ့နော်နောက်တစ်ခုကတော့နံပါတ်5ကတော့ယောဂကုသယောဂပေါ့နော်ဇီကာဗိုင်းရပ်စ်တို့ကတော့ပေါ်လာတယ်နံပါတ်6ကတော့ပင်လယ်ရေတွေပါပူလာတော့ပစုံလုံး5လို့ပေါ့နော်ရေထွက်ပစ္စည်းတွေရှားပါသွားတာပေါ့ရှားပါသွားတာပေါ့နော် food security ပေါ့အဲဒီ6ခုလောက်ကတော့ဗမာပြည်မှာဖြစ်တတ်တယ်ဒါကြောင့်သူ့အလုံးဂရုစိုက်ရတယ်ကမ်းလျော်စွာဒီနေ့အယ်လီညိုကမှန်တယ်သို့တော့အားသိပ်မကောင်းတဲ့အတွက်သူ impact ကနည်းနည်းလေးတော့ညော့
ည
ော့အဲညော့နေဆိုပေမဲ့လို့လည်းမရှိဘူးတော့ပြောလို့မရဘူ
း
ပထမဦးဆုံးကဒီအယ်လီညိုဖြစ်သွားတဲ့အတွက်ကြောင့်ပစိဖိတ်သမုဒ္ဒရာအနောက်ဘက်မှာပုံမှန်အဖြစ်မုန်တိုင်းဖြစ်တဲ့နေရာကအရှေ့ဘက်ကိုရွတ်သွားတယ်အရှေ့ဘက်ရောက်သွားအဲ့တော့အခုနောက်ပိုင်းနိုဝင်ဘာဒီဇင်ဘာနှစ်လလုံးမှာဖြစ်တဲ့မြမုန်တိုင်းနေရာပစိဖိတ်အရှေ့ဘက်ကနေစဖြစ်တယ်ပစိဖိတ်အရှေ့ဘက်ကစပြီးတော့ပစိဖိတ်သမုဒ္ဒရာကြီးကတအားကျေတော့အဲ့ဒီပြည့်တဲ့မုန်တိုင်းတွေကတော့ထုံးစံတိုင်းအနောက်ဘက်ကိုယူတာပေါ့ဒါပေမဲ့အာရှတိုင်းမရောက်ခင်မှာပဲအားပြော့ပြီးတော့ပွေသွားတဲ့ခါကျတော့ခါတိုင်းနှစ်တွေနဲ့စာရင်အာရှတိုင်းကဒီနိုဝင်ဘာဒီဇင်ဘာလတွေမှာမုန်တိုင်းတိုင်ဖုန်းမုန်တိုင်းပေါ့လာတာပဲပြည့်သွားတယ်ဆိုနေသွားတယ်အဲနေသွားတဲ့အတွက်အလယ်ပိုင်းဒေသတွေပါဒီမှာမိုးနေသွားတော့ပေါ့နော်ဒီလိုဟာမျိုးတွေတော့ကျွန်တော်တို့တွေ့ရတယ
်
အဲ့တော့ဒီအယ်လီညိုကတကယ်ဖြစ်တယ်ဆိုရင်တော့တကယ်ထိခိုက်တယ်တိုးတော့ကမ်းတော့စာစောစောပြောတဲ့အတိုင်းအားကြီးရတော့မကောင်းဘောเนาะဒါကျွန်တော်တို့ကံကောင်းတာပေါ့เนาะ19ရဲ့ရာသီဥတုမှာအဲ့ဒါနဲ့ကွန်းဆက်ပါသွားမှာနှွေပေါ့ဟုတ်ကဲ
့
နှွေကတေချာပေါ့ပုံမယ်ပရမတ်တစ်ချက်ကဒီကမ္ဘာရာသီဥတုပြောင်းတဲ့ trend ကဟိုနောက်ပိုင်းနှစ်တွေမှာတစ်နှစ်တစ်နှစ်ပို့ပူနေတယ
်ဟုတ်ကဲ့
ပို့ပူတယ် trend ကသူက rising trend
ပေါ့เนาะတော်တော်လေအဲ့ဒါကနိုင်ငံတကာ trend ပဲနိုင်ငံတကာမှာဒီတိုင်းဒီမှာနိုင်ငံနဲ့ဖြစ်တာတော့မဟုတ်ဘူး
ဟုတ်ကဲ့တကဘာလုံးဖြစ်နေ
โอเค
ကျအဲ့တော့အဲ့ဒီ trend ရှိနေတော့2019ကလည်းဒီ trend တန်းဆိုတော့ပူသွားမှာပေါ့เนาะအဲ့ဒါ number 1ချက်ပေါ့ number 2ချက်ကစောစောပြောလဲ El Niño ကဖြစ်နေဖြစ်နေတော့ဒီຫນွေဟာကျွန်တော်ပူပဲလို့ခံပန်းနေပေါ့เนาะပြဿနာနေနေသတိထားမှာတော့နံပါတ်1ကတော့အပူအနေရပေါ့နော်တက်ကြီးတဲ့သူတွေအဲကလေးတငယ်တွေရောဂါရှိတဲ့သူတွေဒါသတိထားဖို့လိုပါတယ်။နောက်ဒုတိယကရေရှားတာ
။ဟုတ်ကဲ့။
နောက်ရေရှားတဲ့နေရာမှာပြဿနာပုံပြီးတော့ကြီးထွားတာလေ။အရင်တော့ကမြန်မာနိုင်ငံမှာရေရှားတယ်။ဟ
ုတ်က
ဲ့။အရင်တော့ကရေရှားတာကအချိန်အပြည့်ဆိုရင်ညွေရာသီမှဖြစ်တယ
်
။အခုနောက်ပိုင်းကျတော့ဆောင်းရာသီတော့တဲ့ဆပြီးရေရှားတယ်။မြဝါကျုံပေါ်တို့ရှမ်းပြည်နယ်တို့ကပါလာတယ်ဆိုတော့ဒီကောင်ပို့ပြီးတော့ကြေကျွာကျပြန့်လာတယ်เนาะနောက်တခါတော့မီးလောင်တာပေါ့
ဟုတ်ကဲ့
ဟိုတောမီးလောင်တာရှိတယ်မြို့ပေါ်မှာမီးလောင်တာရှိတယ်ပေါ့เนาะတတိထားဖို့တို့ပါလိမ့်ဟုတ်က
ဲ့
နောက်ရာသီဥတုအနေနဲ့က train ကတိတ်ပြီးတော့အပြောင်းအလဲကြီးမရှိနိုင်ဘူးလို့ပဲကျွန်တော်မြင်တယ်ပေါ့เนาะဒီတော့ဒီ train ကဘယ်လိုပြင်နေလဲဆိုရင်ကျွန်တော်တို့မုတ်တုံကအရင်တုန်းကမြန်မာပြည်ကိုမိုးဝင်နေရက်ကမေ15လောက်ဆိုဝင်တယ
်ဟု
တ်ကဲ့ဒါမဲ့2019မှာတော့ကျွန်တော်မေလကုန်တော့မှာဝင်တယ်ဟု
တ်ကဲ့
ဆိုတော့15တောင်တော့ကြာ15တောင်တော့ကြာမယ်အဲ့ဒီမုတ်တုံမဝင်ခင်ရှေ့ပိုင်းကာလအထူးသဖြင့် AB 15နေပြီးတော့မေလကုန်ထိပေါ့ဟု
တ်ကဲ့
15ရက်ပေါ့ဒါကျွန်တော်တို့မိုးလေသာတော့မိုးဂျူကာလခေါ်တယ်ဒီမိုးဂျူကာလမှာမုန်တိုင်းဖြစ်မှာအနည်းဆုံးတစ်လုံးဖြစ်မှာအဲ့ဒီတော့ကမြန်မာပြည်သို့မဟုတ်ဘင်္ဂလားဒေ့ရှ်ကိုဝင်မယ်အဲ့တော့ခက်တာကဘင်္ဂလားဒေ့ရှ်ကိုဝင်ရင်လည်းမြန်မာပြည်ကမလုပ်
ဘူးမလုပ်ဘူ
းမလုပ်ဘူ
းအပြားတော့ခံပါတယ်
အပြားတော့ခံပါမြန်မာပြည်ဝင်တော့မပြောနဲ့ပေါ့နော
်
ဆိုတော့အဲ့ဒီမုံတိုင်းအနေနဲ့ကျွန်တော်မိုးဂျူမှာစွေပါတယ်နော်အနည်းဆုံးတစ်လုံးတော့ကျွန်တော်စွေနေဟုတ်က
ဲ့
နောက်အဲ့ဒါပြီးရဲ့နောက်မှာမိုးရာသီရောက်သွားမယ်မုံတုံဝင်လာမယ်ဒါမဲ့မုံတုံဝင်တာနောက်ကြမယ်အထူးသဖြင့်တနင်္လာရီနေ့မြဝကျုံပေါ်မှာနောက်ကြမယ
်
ဒီအလဲပိုင်းတို့မြောက်ပိုင်းတို့ကြတော့သူကသူပုံမှန်တော့ဖြစ်သွားမယ်ပေါ့နော်မေလအကုန်လုံးဆိုရင်တော့တနင်္ဂနွေတော့ဝင်သွားမှာပေါ့လေသို့တော့ကိုဗစ်ပြည်ကနောက်ကြအဲ့ဒီဝင်တဲ့အချိန်ကစပြီးတော့မုတ်တုံပြန်ထွက်တဲ့အချိန်ပေါ့မုတ်တုံပြန်ထွက်တဲ့နေရာမှာလည်းပြောစရာရှိတာလေအရင်တော့ကမုတ်တုံထွက်ရင်အော်တိုဘာ30လောက်မှာထွက်တယ်ဟုတ်က
ဲ့
အခုကစက်တင်ဘာ15လောက်ဆိုထွက်ပြီထွက်ပြီဆိုတော့စောတာပေါ့သူကနော်အဲ့တော့ကျွန်တော်တို့ရဲ့မိုးရာသီကဝင်တာနောက်ကြမယ်
နောက်ကြမယ်ဆက်တာစောမယ်ရင်းနေတာဆို
မိုးရာသီကတူသွားတာ
ပေါ့
နော်တူသွားမယ်အဲ့ဒါလေးကိုဇေသမားလေးကတတိပြုဖို့လိုတယ်အဲ့တော့ဇေသမားကြီးနေနေကမိုးရာသီတက်ပတ်သက်ပြီးတော့မြန်မာနိုင်ငံမှာအခုကျွန်တော်ပြောတဲ့train อ่ะမြန်မာပြည်မှာဖြစ်နေတာအနည်းဆုံးနှစ်အစိတ်30ရှိနေ
ဟုတ်ကဲ့
အစိတ်30ရှိနေပြီဆိုရင်တော့မိုးလေဝသစံနဲ့ပြောရရင်တော့ဒါ normal တောင်ဖြစ်နေ
ဖြစ်သွားပြ
ီเนาะ normal တောင်ဖြစ်နေပြီဆိုတော့စံအသစ်ဖြစ်သွားပြီ
ဟုတ်ကဲ့
စံအသစ်ဖြစ်သွားပြီဆိုတော့တနေ့မှတစ်ခါတည်းဖြစ်တာမဟုတ်တော့ဘူးအများတန်းတ
ို့ပုံမှန်တော့ရှောက်
ဖြစ်နေတော့ဒါစံပြူရေးလုပ်တဲ့တောင်သူတွေတမစံပြူရေးလုပ်ငန်းကိုဦးစီးဦးရွက်လုပ်တဲ့တောင်ရှိတဲ့သူကဒါတိကို
တိရတော့မယ်
တိရတော့မယ်ဟု
တ်က
ဲ့ဒါကြောင့်လဲဆိုတော့ကျွန်တော်တို့ကရာသီဥတုပြောင်းလဲခြင်းနဲ့ပတ်သက်ပြီးတော့လူတွေကဆောင်ရွက်ရမယ်ကိစ္စတွေတည်းမှာအရေးကြီးဆုံးနံပါတ်1ကပါလဲဆိုရင်ပြောင်းလဲနေတဲ့ရာသီဥတုနဲ့လက်ရောညှိချွေလုပ်နိုင်ရမယ်ဆို Adaptation ဆိုတာရှိတယ်။ဟုတ်ကဲ့။အဲ့တော့ကျွန်တော် adaptable လို့ရတယ်။
ဟုတ်ကဲ့။
အဲ့တော့ adapt လုပ်တယ်ဆိုတာပြောင်းတာကိုသိမှာ။အဲ့တော့အခုကျွန်တော်တို့မနေ့ကဆိုဘာတွေ့ရလဲဆိုရင်ပြီးခဲ့တဲ့နေ့ကဒီမေလာထဲမှာပေါ့ကျွန်တော်စီကို message ရေးပေါ့နော်ဒီခေတ်ကတော့ Facebook ကဆိုတော့ဖုန်းတို့တယ်လီဖုန်းနဲ့လိုင်းလာမယ်မလိုင်း message ရေးလာမယ်။ဘာမင်းလဲဆိုတော့ဥပမာစကိုင်းတိုင်းအောက်ပိုင်းပေါ့ပလဲမြို့နယ်ကဆရာကြီးခင်ဗျားပေါ့နော်ကျွန်တော်တို့စပားတွေစိုက်ထားတာအခုဆိုရင်တက်လာကြော်ပြီပေါ့မုံမြော်ဘူးပေါ့အာစပားတွေပြိုးပြင်းနေပေါ့စပားဆိုပြိုးပေါ့ပြိုးပြင်းနေပုတ်ကုန်ပြီပုတ်ကုန်တော့ဒါနောက်ထပ်ပြိုးတွေထပ်ထောင်လဲအဲဒုတိယထောင်နေပြိုးလဲဆယ်ရဲကြော်ပြီမုံမြော
်
မုံမြော်ရောမလဲအဲဒီလိုမေးကုန်ပေါ့အဲ့ဒါဘာကြောင့်ဖြစ်နေတာလဲဆိုတော့ကျွန်တော်တို့ရဲ့မီယိုးဗလာတမီယိုးကြလေယာဝင်တဲ့အချိန်ကမေလာဆိုင်ရင်ဝင်ပြီကျွန်တော်တို့ဒါအရင်တော့ဆန်နေသွားတာပေါ့အဲ့တော့မေလာဆိုင်ရင်ဝင်တော့မေလာအလဲလောက်ကြမိုးကရွာတော့အဆင်ပြေတာပေါ့အခုကျတော့မိုးကမေလာလည်းမဟုတ်မေလာကုံမဝင်တော့မေလာဆန်းတော့မှကျွန်တော်တို့ကပြိုးထောင်မယ်ဘာလုပ်မယ်ဆိုရင်အဲ့ဒီကောင်ကတလားလောက်ကရေငတ်တော့အရင်ငတ်တဲ့ခါကျတော့ဒီကောင်ကြီးပေးတာပေါ့အဲ့တော့ကျွန်တော်တို့ဒါကြီးကဘာလုပ်ပါလိုက်ပြီးရလက်ရုံးကြီး
လက်ရုံးကြီးပြောင်းတ
ော့
ကျွန်တော်အဲ့မှာဆရာကစော်ပိုင်းတော့ဆရာကိုပြည်စုံညာမစကြည့်ပြီးမှကျွန်တော်ညှိတူဇန်နဲ့တိုက်ပင်ထားတဲ့ထဲကမိကုန်းလေးတစ်ခုပါဆိုမြန်မာလူတို့ဒီလူမိုးလေးဝသပြောင်းလဲမှုဆိုင်ရာသတင်းအချက်လက်အသီးတူတာကအခုချိန်မှာနည်းနေသေးတယ်လို့ပြောမယ်ဆိုရလားဆရာ
ကျွန်တော်တော့အဲ့လိုမထင်တော့ဘူး
ဟုတ်ကဲ့
အပြောင်းလဲတစ်ခုကတော့တေချာပေါက်ရှိတယ် ကျွန်တော်ရဲ့အတွေ့အကြုံရပေါ့ကျွန်တော်ဌာနမှာလောက်တာ45နှစ်ပေါ့အခုပြင်မှာ10နှစ်လောက်ရှိတော့ဒီလောကထဲမှာကျွန်တော်ရောက်နေတာပြောရင်55နှစ်လောက်ရှိပေါ့နော်မိုးလေဝသအလုပ်တွေတဘာဝပြေးရတဲ့အလုပ်တွေရာသီဥတုပြောင်းနေခြင်းအလုပ်တွေဟာမှတ်မှတ်တယ်စိတ်ဝင်စားမှုအလွန်နည်းတယ
်ဟုတ်ကဲ့
အရေးပေးမှုလည်းအလွန်နည်းတယ်ဒါပေမဲ့အဲ့ဒါနာခဲ့မတိုင်ပြန်နာခဲ့ပြီးရဲ့နောက်ပိုင်းမှာတော့ပြည်သူလူထုရဲ့ public awareness ကတအားတက်လာတယ် education ကတော့ပါမလာသေးဘူးပေါ့နော် awareness ကတအားတက်လာတယ်အဲ့တက်လာတဲ့အချိန်မှာကျွန်တော်တို့ကဒါကိုအခွင့်အရေးယူတင်တာပေါ့လေနော်အမှန်တော့အင်းနဲ့အားနဲ့ဒီချိန်မှာလူတို့ကို education နဲ့ပြည့်မယ်ဆိုရင်တော့ဒီချိန်အကောင်းဆုံးချိန်ပေါ့
ဟုတ်ကဲ့ပါဆရာပြည့်ပြည့်စုံစုံရှင်းပြပြီးတာဂျေဇုအများကြီးတင်ပါတယ်ဆရာ
ဆရာ
လည်းပဲကျမ်းမာစွာနဲ့လူထုအတွက်အမြဲတမ်းအရေးကြီးတဲ့မဟုတ်လို့သာဆိုင်ပညာရဲ့ဒီအတိတွေဆက်ပြီးတော့ပြန်ပြူပေးနိုင်ပါစေလို့ကျွန်တော်ဗီဒီယိုကဆန္ဒပြုပါတယ်နှစ်သစ်မှာဆရာလည်းပဲဒီထက်ကျမ်းမာပါစေဆရာဒီထက်ပျော်ရွှင်ပါစေဆရာ
ဒီတိုင်းပါပဲเนาะကျွန်တော်တကူတကလာရောက်မင်းမြန်တဲ့အတွက်နံပါတ်1ဂျေဇုတင်ပါတယ်နံပါတ်2မှာလည်းနှစ်သစ်မှာပေါ့เนาะနိုင်ငံအကျိုးပေါ့လူမျိုးအကျိုးပေါ့เนาะအများကြီးလုပ်နိုင်ပါတယ်မိုးလေဝသတင်